နီပေါင်းနိုင်ငံပိုခါရာမြို့မှာတနင်္ဂနွေနေ့ကခီတဲတင်လေးရင်ဒစဉ်ပြကြခဲ့တာမှာလူ60ရှိထက်မနည်းသေဆုံးခဲ့ကြောင်းမြို့ပြလေးချောင်းပြန်တန်းရင်အာဏာပိုင်တွေကပြောပါတယ်
ဆိုရှယ်နီကာယောနိတဲ့ challenge လာမယ်ရှုပ်တော့နည်းန
ည်းလုံခြုံရေးအေဂျင်စီတွေအနေနဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်ဒါကတော့တိတ်ဆုံးသူတွေဘသူဘွားဖြစ်တယ်ဆိုတာခွဲခြားပြီးတော့တက်ဆိုင်ရမိသားစုတွေစီအများဆုံးလွှဲပြောင်းပေးဖို့ဖြစ်ပါတယ်လို့ရဲအရာရှိ AJ Chaitri ကသတင်းထောက်တွေကိုပြောဆိုသွားတာပါဒါဟာနေပေါင်း30အတွင်းအဆိုးအဝါးဆုံးလေရင်ပြကြမှုလည်းဖြစ်ပါတယ်မြို့တော်ကတ်မန်ဒူကနေခီးတဲ82ဦးလိုက်ပါလာတဲ့ရစ်တီလေကြောင်းလိုင်းကလေရင်ပြကြတော့တဲ့တောင်ဆောင်ပေါ်မှာရာနဲ့ချီတဲ့ရှာဖွေကယ်ဆယ်ရေးသမားတွေလည်းဆက်ပြီးတော့ရှာဖွေနေပါတယ်လျင်ပြအပိုင်းစားတွေထဲမှာကက်ဆေးသမားတွေဆက်လက်ရှာဖွေနေတာကိုဒေသခံရုံမြင့်တကြားတရင်တွေမှာတွေ့ရပါတယ်။လျင်ပြကြတော့တဲ့နေရာတစ်ပိုက်ကအပြက်စီအပိုင်းစားတချို့မီးလောင်နေတာကိုလည်းအဝေးကနေလမ်းမြင်ရပါတယ်။လေကြောင်းပြန်တန်းရေးကွင်းရက်ကဒေတာအချက်အလက်တွေအရ1992ခုနှစ်ပါကစ္စတန်လေကြောင်းလိုင်း Airbus A300 အမျိုးအစားခီးတဲ့တင်လေရင်ကတ်မန်ဒူလေးစိတ်ကိုစင်ကာနီတောင်ဆောင်မှာပြကြတော့ကြတဲ့ကလျင်မော်ပါတဲ့ခီးတဲ့169ယောက်သေဆုံးသွားကြတဲ့ဖြစ်နောက်ပိုင်းအခုလျင်ပြကြမှုဟာနီပေါ်နိုင်ငံသမိုင်းမှာလူသေဆုံးမှုအများဆုံးမှာမနေ့10နိုင်မနေ့90မှာ City George လေးစိတ်ကလေကြောင်းထိန်းသိမ်းမှုဌာနနဲ့နောက်ဆုံးအဆက်အသွယ်ရခဲ့ပြီးတဲ့နောက်လေရင်ပြတ်ကျသွားခဲ့တာလို့နီပေါ်မြပြလေကြောင်းအချုပ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်